ကျန်းမာရေးအဖွဲ့ဝင်များကလည်းရန်ကုန်မြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားဖြစ်တဲ့တိုက်ပွဲတွေအတွင်းမှာဒေသခံရွာသားတချို့သေဆုံးဒဏ်ရာရပါတယ်။ဒဏ်ရာရသူတွေကတော့လာရှိုးစေယုံမှာတက်ရောက်စစ်ကူတာမှုခံယူနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကအစိုးရတပ်ကဖမ်းသွားတဲ့စစ်ပြေးဒုက္ခသည်၅ဦးပြန်လွတ်လာပေမဲ့လည်းဆက်ပြီးတော့အ တောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားစိုက်ပွဲကြောင့်နာလွန်ရွာသားတွေတိတ်ဆုံးတန်ရန်ရရှိခဲ့တယ်လို့စေခံကြီးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်ဒုက VOA ကိုခုလိုပြောပါတယ
်။မနေ့တုန်းကဇူလာတိုက်တာက RCSF နဲ့ပြောတော့ကစံစစ်သားရရမရှိသေးတော့သူကရရဝင်တိုက်ရတယ်။တိတ်ဆုံးမျိုးကျတော့ရှိရရွာလူကဧရာက3ယောက်တန်ရန်ရက4ယောက်ပေါ့အားလုံး9ယောက်ပေါ့ဗျာ။တန်ရန်ရက4ယောက်အင်းရုံနဲ့ရောက်နေရ။
ဖက်ဖွဲနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်သမတော် RCSF ပြောခွင့်ရပုံမူကြီးဆိုင်ဦးကလည်း VUE ကိုခုလိုပြောပါရယ
်။၅နိုင်ခွဲတော့မှဖြစ်တယ်မိနစ်နဲ့ဆက်ချတာလို့ပြောရတယ်။အဲ့လိုရှိကြည့်နေဖြစ်တာလို့ဒီဆက်မတော်ကြီးကြီးကြီးတယ်လို့ပြောရတယ်။ဒီအသာသုံးယောက်ကြာရတယ်ကျွန်တော်ဦးတည်တယ်လို့ကြည့်ရတယ်
။တန်တကန်တပ်ဖွဲ့ချင်းချင်းတပ်ဖွဲ့တွင်အရသာတွေထိခိုက်ဒေဆွေးမှုဖြစ်စဉ်ပေါ်ရှုတ်ချကြောင်းဒီဘောမျိုးနဲ့ဒီနယ်ဟုတ်ပေါ်ကိုယ်စလဲနိုင်ဆန်းဆန်းအေးကပြောပါရယ်
။ပယ်လက်နဲ့ခြိုင်မဆူတော့ဒီလိုထုတ်ထိုင်တိုင်းတော့ရှုတ်ချတယ်။လက်နဲ့ခြိုင်ချင်းချစ်ချေလေယူအားအစွန်းတည်းနဲ့ဒီဒီတက်ချစ်တို့ကလေးရတီလူထူလာချီတော့ဒီမှာနေတဲ့ကန့်ကွက်ရှုံချတယ်ပေါ့နော်
။ဒါပြင်ဒေတာတွင်စီရေးပရိပကကြောင့်ဒေတာခန့်ရွာသားတွေကိုလက်လက်ကန်ဖွဲ့စည်းတွေကနေဖမ်းဆီးကြတယ်လေဆက်ရှိနေသေးပါ။ပြီးကြတဲ့အင်္ဂါနေ့တုန်းကမြမသမတော်ကဖမ်းဆီးထားတဲ့ကိုခန့်မြို့နယ်ပန်ကူစစ်ဆောင်စခန်းကမိဖွားပြီးကစားမျိုးရမီနဲ့ပြက်သားကလေးငယ်ပါဝင်လူငါးဦးကိုဒေတာခန့်စစ်တပ်ကစစ်ဆေးမင်းများကြီးညပိုင်းမှာပြန်ထုတ်လိုက်တယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းအောင်ကပြောပါတယ်။
မင်းရပြန်လူလာပြီကိုနိုင်ပါဝင်ဒီလောက်မှအိမ်လာရောက်ပြန်အားလုံးလုပ်ခဲ့ပြီသူတို့ရဲ့ယောက်ျားအကြောင်းလို့ပေါ့ဒါပြန်လည်းကိစ္စလို့ပေါ့အဲ့ဒါကိုပြန်မင်းညာကြတာပေါ့ဟာမြစ်ရတာတော့မင်းဆက်ပါဘူးတဲ့ရိုးရိုးသားသားလေးပဲဆော်သွားတယ်တဲ့ဟိုမှာရောက်တော့လည်းသူကပေါင်းပေါင်းမုံမုံလေးပြုစုခဲ့ပါတယ်တဲ့
အဲ့ဒီနေ့တုန်းကပဲတန်းပလောင်စီအန်အန်လေးသက်ဖွဲ့ကနေကိုခန့်ကျူဟာယုံကတမတော်ရရှိသူကိုလက်နဲ့နဲ့တကွာဖမ်းဆီးခဲ့တာနဲ့ဆက်ဆက်ပြီးမန်ပန်ရွာအုပ်ချုပ်ရေးမှူးနဲ့မျိုးရမီတူးကိုမတင်ကမှုနဲ့ဆက်လက်ဖမ်းဆီးစစ်ဆေးနေတယ်လို့ဦးသိန်းအောင်ကပြောပါတယ်
။သူတို့တော့မလို့တေယုံမှာပဲရှိသေးတယ်လို့ပြောတယ်။အကူအအုပ်ချုပ်ရေးမှူးတွေသူတို့မောင်နှမနှစ်ယောက်အဲ့ဒီယောက်တော့မလို့တေကောင်မလေးအကြောင်းနဲ့ဒီအန်အန်လေးကစစ်တပ်လူဖွဲ့ကိုဖမ်းသွားတယ်လို့ပြောကြတာပဲ။သူတို့လည်းစူးစွားတာပဲ။
ရှမ်းပြည်နယ်မြောက်ပိုင်းမှာမြမသမတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစစ်ရေးတင်းမာနေဆဲဖြစ်သလိုတိုင်းဒါလက်နက်ကန်ဖွဲ့အချင်းချင်းကြားမှာလည်းငြင်းငြင်းညှင်းပွားမှုပြဿနာကြောင့်လက်နက်ကန်ပြည်ပခတ်တွေအရင်ကထက်ပိုများလာပါတယ်။ဒီစစ်ရေးပြည်ပခတ်တွေကြားမှာညှက်နေတဲ့ဒေသခံတွေမှာတော့တိုက်ပွဲကနေလွတ်အောင်အိုးအိမ်ဆုတ်ခွာဆော့ပြေးရတာ၊ဒေသုံတန်ရာရတာနဲ့စာဝတ်နေရေးလုပ်ငန်းကိန်းကန်းတွေထိခိုက်နေကြရပါတယ်ခင်ဗျာ။